ဂျပန်နိုင်ငံရဲ့အလို့သမားရှားဖားမှုပြဿနာကိုဖြေရှင်းဖို့မြန်မာအပါအဝင်နိုင်ငံသားအလို့သမား၅သိန်းကိုလာမယ့်6နှစ်အတွင်းခေါ်ယူနိုင်မယ့်ပြည်ဝင်ဝင်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။2019 AP ကဆလို့အသက်ဝင်လာမယ့်အဲ့ဒီဥပဒေမှာဂျပန်နိုင်ငံမှာအလို့ဗီဇာနဲ့ရောက်ရှိပြီးတော့လုပ်ကိုင်နေသူတွေကိုပို့ပြီးဦးစားပေးသွားမှာဖြစ်ပါတယ်။အခြေအနေအပြည့်စုံကိုတော့ဆက်ပြီးတင်ပြမှာပါ။အသက်အရွယ်ကြီးရင်သူလူကြီးများပြီးအလုတ်ကျန်းလုံနိုင်မဲ့သူရှားပါးလာတဲ့ဂျပန်နိုင်ငံမှာစီးပွားရေးကိုအရှိန်မြှင့်ဖို့ဆိုရင်နိုင်ငံသားအလုတ်သမားတွေကိုခေါ်ယူအသုံးပြုဖို့လိုတယ်ဆိုပြီးလွန်ခဲ့တဲ့2နှစ်လောက်ကတည်းကဂျပန်လွှတ်တော်မှာစတင်ဆွေးနွေးလာကြတာပါအလုတ်သမားဗီဇာထုတ်ပေးနိုင်မဲ့လူဝင်မှုဥပဒေကြမ်းတစ်ရပ်ကိုပြီးခဲ့တဲ့အောက်တိုဘာလထဲဂျပန်လွှတ်တော်မှာတင်သွင်းခဲ့ပြီးဂျပန်တိုက်ခိုက်ပါတီတွေနဲ့အာနာယ LDP ပါတီကိုယ်စားလှယ်တချို့ကပါကန့်ကွက်ခဲ့ကြပြီးနောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နိုင်ငံသားအလို့သမားပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးဥပဒေကိုဂျပန်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်ပြီဖြစ်ပါတယ်။ဒီလူဝင်မှုဥပဒေအသစ်ဟာ2019 AP လကစလို့အသက်ဝင်လာမှဖြစ်ပြီးပထမအထုပ်အနေနဲ့မြန်မာအပါအဝင်နိုင်ငံသားအလို့သမား3,400ကိုခေါ်ယူသွားမှဖြစ်ပြီးဂျပန်နိုင်ငံမှာအလို့တင်ဗီဇာနဲ့အလို့လုပ်နေသူတွေကိုဦးစားပေးသွားမှဖြစ်တယ်လို့တိုကျိုမြို့ကစားသောက်ဆိုင်ပန်းရှင်ဦးကျော်စိုးကပြောပါတယ်
။နောက်နေ့ဒီပလတ်တရကစမဲ့ budget ကနေနိုင်ငံရလို့ဒီမှာ3,400လက်ခံတယ်။အဲအဲ့ထဲကနေသူ့လုပ်ငန်းတွေကနေပြီးတော့ recommend ပေးတဲ့ဟာနောက်ပြီးတော့ဒီ Japanese language နဲ့ပတ်သက်တဲ့ကျွမ်းကျင်အတိုင်းတစ်ခုရှိတဲ့သူတွေကကျွန်တော်မလောဆယ်ရှိနေတဲ့ချွေးမြင့်နဲ့လာတဲ့သူတွေကရလိမ့်မယ်
။ဂျပန်အစိုးရကခေါ်ယူမဲ့နိုင်ငံသားအလို့သမားတွေအတွက်ဗီဇာအမျိုးအစားနှစ်မျိုးသတ်မှတ်ထားပြီးလုပ်ငန်းကျွမ်းကျင်မှုအဆင့်အနည်းငယ်သာရှိတဲ့အလို့သမားတွေကိုဗီဇာသက်တမ်း5နှစ်အထိပေးမှာဖြစ်ပြီးမိသားစုကိုတော့ခေါ်ယူခွင့်မရှိပါဘူး။နောက်တစ်မျိုးကတော့သက်ဆိုင်ရာအလို့မှာကျွမ်းကျင်အဆင့်ရှိတဲ့အလို့သမားတွေအတွက်ပေးမယ့်ဗီဇာဖြစ်ပြီးမိသားစုကိုပါခေါ်ယူနိုင်မှာဖြစ်ပါတယ်။ပြည်ဝင်ခွင့်ဗီဇာအသေးရအစပိုင်းမှာအလို့အမျိုးအစား5ခုအတွက်ခေါ်ယူမှာဖြစ်ပေမဲ့နောက်ပိုင်းမှာအလို့ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ထားတာပါ။ဒါဟာဂျပန်နိုင်ငံရဲ့အလို့သမားလူအချက်မြင့်မားမှုကိုပြနေတာဖြစ်တယ်လို့မြန်မာရေးလှုပ်ရှားသူတိုကျိုမြို့နေဦးတောင်းမြင့်ဦးကသုံးသပ်ပါတယ
်။မဖြစ်မနေလူကတော့လိုနေပြီဂျပန်ကတကယ်ဂျပန်ကလည်းအသက်ကြီးနေပြီ။နောက်တကယ်ပြင်းပြမလှုပ်ရမယ့်နေရာတွေမှာဂျပန်ကမလှုပ်ချင်တော့တချို့ဆိုင်တွေတော့ပြည့်ရမလို့ဖြစ်နေတယ်။အစိုးရကပရက်ရှာပေးတော့အစိုးရကဘလို့သမားခေါ်ဖို့ဟာသူကစဉ်းစားတာ။ဒါနဲ့လို့အဲ့ဒီအတိုက်ခံနေတဲ့ဒီမီဒီယာတွေကဘာဖြစ်လို့ကန့်ကွက်ရလဲဆိုတော့နိုင်ငံသားတော့မကြိုက်တဲ့သူတွေကကန့်ကွက်တဲ့ပုံစံတစ်မျိုးပါ။နောက်တစ်မျိုးကကြတော့ဟုတ်ပြီလိုရင်ခေါ်ဒါပေမဲ့လို့ဒီခေါ်ထားတဲ့နိုင်ငံသားတွေကိုဟိုဘလို့ဟိုပုံစံမျိုးအကောက်ွယ်ပေးမှလည်းခေါ်ရင်တော့လေတကယ်ကြွကျင်တဲ့လူမျိုးခေါ်ဖို့ဆိုတော့အဲ့လိုပုံစံမျိုးတွေနဲ့ပြောနေကြတာ
အထူးသဖြင့်လေယာဆိုင်ပြည်လုပ်ငန်းငါးဖန်လုပ်ငန်းနဲ့ဆက်ယုံနေမှာအလို့သမားလူအချက်ပိုများနေတာကြောင့်ဘာသာစကားအနည်းငယ်သာနားလည်ယုံနဲ့အလို့ရကြမှာဖြစ်တယ်လို့ဦးကျော်စိုးကပြောပါတယ
်အဓိကအချက်ကတော့ဒီကအရန်လူအချက်အထူးသဖြင့်ဒီငါးလုပ်ငန်းနဲ့ဆက်ပြည်လုပ်ငန်းအမှန်ပါပဲအဲ့ဒါတော့ငါးလုပ်ငန်းဆိုငါဖန်နိုင်တဲ့စွမ်းရည်ရှိပြီးတော့ဖန်မဲ့လူအကြီးကျယ်ကမရှိတော့ဒါတကယ်မလို့နော်လို့ဒီလုပ်ငန်းဝင်နဲ့မှာတုံးရတဲ့ဂျပန်ဘာသာစကားပြောတာဆိုတာလေးရလို့ရှိရင်သူခေါ်မယ်ဆိုရင်နေထိုင်မျိုးရှိနေဘာသာစကားကျွမ်းကျင်မှုတိုင်းတက်ခုရရှော့မှာပြေးကြတယ
်အခုလိုနိုင်ငံသားအလို့သမားတွေဂျပန်ကခေါ်ယူမဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အခွင့်အလမ်းပေါ်လာမှာဖြစ်ပေမဲ့လူကုန်ကူးခံရတာမျိုးမဖြစ်ဘူးတော့သတိပြုသင့်တယ်လို့ဦးကျော်ကျော်စိုးကတိုက်တွန်းပါတယ
်နိုင်ငံသားအလို့သမားတွေခေါ်တဲ့ခါမှာအဲ့လာမဲ့အလို့သမားတွေလာမဲ့ပုဂ္ဂိုလ်တွေဇာတ်ခါချင်းကိုယူတာမျိုးကိုဂျပန်ကလက်မခံဘူးပြ။ဒါပေမဲ့လက်ရှိဒီကနေ့လက်တွေ့ဖြစ်ပြနေတဲ့ဟာကပမာနိုင်ငံပါဝတခြားနိုင်ငံကသူတို့အခချင်းကိုပြရတယ်ပြ။အဲနောက်တစ်ချက်ကဘလို့ကြောင်းကြောင်းနဲ့ပဲဂျပန်ကိုလာလာစာချုပ်ချုပ်တဲ့ခါကျလို့ရှိရင်စာချုပ်ထဲမှာပါတဲ့အကြောင်းအရာအချက်လက်တွေကိုလာမဲ့သူတွေကတိတိကျကျသိရှိနားလည်ပြီးတော့ဂျပန်ရောက်တဲ့အခါမှာအဲ့ဒီစာချုပ်ပါအတိုင်းဖြစ်ဖို့ကမာဗီယာလာမဲ့လူ့သမားတွေရဲ့အဓိကနားလည်ဖို့လိုအပ်တယ်ဖြစ်ပါလေ။
အခုပြန်ထမ်းလိုက်တဲ့ဂျပန်လူဝင်မှုဥပဒေသေးအရ2019 AP လကစပြီး2025ခုနှစ်အထိ6နှစ်တာကာလအတွင်းနိုင်ငံသားအလို့သား5သိန်းခေါ်ယူသွားမှာပါကဏ္ဍ14ခုအတွက်ခေါ်ယူမှာဖြစ်ပြီးလေယာဆိုင်ပြိုရေး5ဖန်လုပ်ငန်းတက်ကြီးရွယ်ဦးစောင့်ရှောက်ရေးစီးသူဘူးစက်ယုံကားပိုပစ္စည်းထုတ်စက်ယုံဆောက်လုပ်ရေးသင်းမောဒီဇိုင်းရေးကားပြင်လုပ်ငန်းနဲ့အဆောက်အအုံတန်ရှင်ရေးစတဲ့လုပ်ငန်းတွေအထိပါဝင်မှာဖြစ်ပါတယ်ခင်ဗျာ